သမရတာဝန်စတင်ထမ်းဆောင်ခြင်းကစပြီးနိုင်ငံရေးခြားခေါင်းဆောင်နဲ့ပထမဆုံးတွေ့ဆုံခဲ့တဲ့အမေရိကန်သမရဒေါ်နယ်ထရမ့်ကဗြိတိန်နဲ့အမေရိကန်နှစ်နိုင်ငံခြားမှာအထူးဆက်ဆံရေးတည့်ရှိတယ်လို့ပြောဆိုခဲ့တယ်လို့ဗြိတိန်ရှာဝန်ကြီးချုပ်ထရီဆာမေကလည်းတာကိုသဘောတူခဲ့ပါတယ်။ဒါပြင်နှစ်နိုင်ငံခြားဘုံစည်းဝေးအကျိုးမြတ်တွေရှိတယ်လို့စံတန်ဘိုးတွေလည်းအတူတကွမျှဝေမှုရှိနေ ာဖြစ်ကြောင်းလည်းပြောပါတယ်။နေတိုဟာခင်မမီတော့တယ်လို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ဆိုင်ရာအတွက်သူတို့ထည့်ဝင်ရမယ့်ကုန်ကျစရိတ်ကိုစပြီးတော့ပေးချဖို့ထရမ့်ရဲ့ပြောဆိုချက်တွေဟာဥရောပနိုင်ငံကြီးတွေကကြီးညာချက်တွေထုတ်ပြန်ပြီးစိုးရိမ်ကြောင်းပြတာလာကြတာဖြစ်ပါတယ်။ဝန်ကြီးချုပ်မင်းနဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာတော့ထရမ့်ကသူ့ရဲ့အဖွဲ့ဟာစကော့တလန်စာတိမှုဗြိတိန်နိုင်ငံဟာသူ့နှလုံးသားနဲ့တိတ်နီးစပ်တဲ့နိုင်ငံဖြစ်ပါတယ်လို့ပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာဗြိတိန်နဲ့စီးငွေကြီးဆိုင်ရာရင်းချင်းမှုနဲ့နိုင်ငံရေးဆိုင်ရာတွေမှာနည်းနည်းဆိုင်ဆိုင်ဆက်နွယ်မှုတွေရှိနေတယ်ဆိုတာကိုဒီကနေ့ပြန်လည်ဆန်းသစ်ခဲ့တာဖြစ်ကြောင်းလည်းပြောပါရယ်။အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ရဲ့အတူတကွရပ်တည်မှုဟာကျော်ဝချမ်းသာခြင်းနဲ့တရားဥပဒေစိုးမိုးမှုတွေစံပြတ်ဖြစ်ရှိနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါရယ်။ဗြိတိန်နိုင်ငံရဲ့ EU ဥရောပသမ္မတကလည်းခွဲထွက်ဖို့လှုံ့ဆော်မှုကိုလည်းသမ္မတအမေရိကန်သမ္မတထရမ့်ကထောက်ခံခဲ့တာပါ။